ပြီးခဲ့တဲ့ဩဂတ်လကစပြီးတော့မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘတ်ချန်ကိုလူပေါင်း6သိန်းကျော်ထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာတွေပေါ်တပ်ဖြတ်မှုအဓမ္မပြုကျင့်မှုတခြားဖိနှိပ်မှုတွေနဲ့ပတ်သက်ပြီးတော့ဂျနီဗာကကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှာအထူးတွေ့ဆုံဆွေးနွေးဖို့မျှော်လင့်ရတယ်လို့ကုလသမဂ္ဂအစိုးရအရာရှိတဦးကပြောပါရယ်။လာမယ့်ဒီဇင်ဘာလ5ရက်နေ့မှာအထူးဆွေးနွေးပွဲကျင်းပမှာဖြစ်တယ်လို့အဲ့ဒီအစိုးရအရာရှိကရိုက်တာသတင်းဌာနကိုပြောဆိုကြောင်းဖော်ပြထားပါရယ်။လူခွင့်ဆိုင်ရာကုလမဟာမင်းကြီးဇိုင်ရိုက်ဒ်အယ်ဟူဆိန်ကမြန်မာစစ်တပ်ရဲ့ရခိုင်ပြည်နယ်အတွင်းနှိမ်နှင်းမှုတွေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်ဥပမာပေးလို့ရတဲ့အခြေအနေမျိုးဖြစ်တယ်ဆိုပြီးတော့ပြောဆိုထားခဲ့ပူးပါတယ်မြန်မာစစ်တပ်ဘက်ကတော့အခုလိုဆွဆဲမှုတွေဟာခိုင်လုံမှုမရှိဘူးဆိုပြီးညှင်းဆိုထားပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှစက်တင်ဘာလ28ရက်နေ့တုန်းကတကယ်ဖွင့်အစည်းအဝေးကျင်းပခဲ့ပြီးတော့ဒီအစည်းအဝေးအတွင်းအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကစစ်စင်ရေးတွေအဆုံးသတ်ဖို့လူသားချင်းစာနာမှုအကူအညီတွေအဟန့်တားမဲ့စွာပေးနိုင်ခွင့်ပြုဖို့နဲ့ဒုက္ခသည်တွေကိုဘေးကင်းကင်းနဲ့နေရရင်ပြန်ခွင့်ပြုဖို့မြန်မာအစိုးရကိုတောင်းဆိုခဲ့ပါတယ်။အော်တိုဘာလလယ်တုန်းကကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအလို့သဘောအစည်းအဝေးမှာတော့ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်အပါအဝင်မြန်မာအစိုးရကိုယ်စားလှယ်တွေနဲ့လုံခြုံရေးကောင်စီအဖွဲ့တွေတက်ရောက်ဆွေးနွေးခဲ့ကြပါတယ်။